तमरा ये लुन्यें चंद आगुए नचें बेबी रे चें थी अचें जा नी रे नांगे ये अचें दा आया दा प्याले लुम्या लादे भी लीजा आया जाने दे रे लु नांगे ये अचें दा हाउ म्या कुनी साउशाउ ये दें ए ए बीबी ये सीन रे यादी आवारे तमरा ये लुन्यें चंद आगुए तटिया अचें ठपे ओ माफे जाने अरे खमाले अचें दा छाव ठाउं चोलाउ पानाई में लु खमान जाओ तमरा यों ब्यो ये सुगुन शीतु उजो ठेगा एब्रला नसा छाव ये नेगा नेबीरो मा ब्यो ठावारे ကျန်နေသေးတဲ့45ရောက်လုံးပြန်လွတ်လာဖို့မျှော်လင့်ကြောင်းအေအေပီပီအဖွဲ့ဝင်ဦးအောင်မျိုးကျော်ကပြောပါရယ်။ဒါအပြင်ထူးထူးခြားခြားအနေနဲ့အသက်17နှစ်မပြည့်သေးတဲ့နိုင်ငံရေးအကျဉ်းသားလေးယောက်ဟာငှက်အော်ဇန်လူငယ်တင်တန်းကျောင်းမှာရှိနေတယ်လို့လည်းသိရပါရယ်။သူတို့ဟာလူငယ်ပြန်ဝင်ကြီးဌာနအောက်ကိုရောက်နေတဲ့အတွက်တမရရဲ့လူငယ်ချမ်းသာခွင့်အနေနဲ့အမြဲလွဲနေရပြီးဒီတတိယအတုံးမှာလည်းပါမလ
မှာလောက်သွားတဲ့အခါမှာလူကြီးစနမှုလာတိုင်းလာတိုင်းတိုးတွေကကျန်နေတယ်ဒီတက်လို့ပြည်နေတဲ့တိုးတွေဒီပေါ့နော်ဒီကြီးကြီးကစက်ခွန်တင်နဲ့ချက်ထားတဲ့နှစ်ယောက်နောက်တစ်ယောက်ကကြတော့စက်ခွန်တင်နဲ့ပဲတားချမ်းပြည်နေရကနောက်တစ်ယောက်ကတော့ဒီတီအန်အေနဲ့ဆက်သွယ်နေဆိုပြီးတော့စက်ခွန်တင်နဲ့ချက်ထားတာမိုင်ချိုမင်းထွေးဆိုတာသူဆိုရင်လူကြီးစနမှုပြီးခဲ့တဲ့ခေါက်လူကြီးစနမှုတော့သူပြောရတယ်ဒီအခုလက်ချိန်မှာလည်းသူပြောရတယ်ပေါ့နော်ကျွန်တော်တို့လေယောက်တကူစိတ်ကူက
ြတာ။ကျန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေမှာလူသိများတဲ့အမှုတွေနဲ့ဘလို့ပုံမှန်တွေနဲ့အကျဉ်းကျခံနေရတယ်ဆိုတာကိုလည်း
ကဘာလုံးကသိသွားတာတော့ကိုဝါလုံးတို့ဖိုက်တာတရင်တော့လက်ရောက်ပေါ့နော်။ဒီခါကျတော့ဒေါက်တာအေးမောင်တို့ပါတာပေါ့နော်။ဟိုကျန်တဲ့လူတွေကအများဆုံးစက်ခွန်တက်တည်ရှိမပုံမှန်900နဲ့မိတ်ဆက်ထားတဲ့လူတွေရှိတယ်။နောက်မှကကာဒီခါခွေးတွေနဲ့မိတ်ဆက်ထားတဲ့လူတွေရှိပေါ့နော်။နောက်ဟိုကျွန်တော်တို့ဒီမိုးလင်းကျင်းတော်မှာရှိတဲ့ဒီ ABSTF ကကိုအောင်ဆွေဦးလို့လက်ရောက်ရှိမှာပေါ့။ကိုအောင်ဆွေဦးဆိုလို့ရှိရင်လည်းဒီ NDA လက်မှတ်ခုထားတဲ့ ABSTF ကခေါင်းဆောင်တယောက်ကိုဖမ်းပြီးတော့ထောက်ချထားတယ်ဆိုတဲ့ဟာမျိုးတွေပေါ့။နိုင်ငံကြောင်လည်းဒီကိစ္စတွေကဟိုတည်ပြီးသွားသေးတာပေါ့။သူတို့တွေလည်းပါတာလိမ့်မယ်လို့ပြောနေတာပေါ့နော်
။နိုင်ငံရေးအကျဉ်းသားတွေကိုပြန်လှုပ်ပေးဖို့ရှိမရှိနေပြည်တော်ကသတင်းထောက်တွေရဲ့ April 26ရက်နေ့ကမေးမြန်းမှုကိုသမ္မတရုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြန်လည်ဖြေကြားရမှာ AAPP စီးရင်တွေကိုပြန်သုံးသပ်နေပြီးလူကြီးတွေကလည်းဒါကိုအလေးထားပြီးဆောင်ရွက်နေကြောင်းမြန်မာလူ့ဖွဲ့စည်းကြမှာကြီးကြီးမားမားဖြစ်သွားသူတွေလည်းရှိကြောင်းအဲ့ဒါတွေကိုနောက်တော့ကြရင်ပါလာဖို့မှန်းကြောင်းပြောခဲ့ပါတယ်ဦးစောထေးအဲ့လိုမဖြေကြားခင် April 22ရက်နေ့ကအချင်းဦးစီးဌာနကနေနိုင်ငံရေးပုံမှန်နိုင်ငံရေးပြစ်မှုဆိုတာသတ်မှတ်ထားတာမရှိတဲ့အတွက်မြန်မာနိုင်ငံတဝမ်းကအကျဉ်းတောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားမရှိဘဲရာဇဝတ်ပြစ်မှုတွေကျူးလွန်လို့အကျဉ်းကျခံနေရတဲ့အကျဉ်းသားတွေသာရှိကြောင်းကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားဆိုတာနဲ့ပတ်သက်ပြီးကွဲလွဲမှုတွေရှိနေတဲ့အပေါ်မေးမြန်းရမှာဦးအောင်မျိုးကျော်က
နိုင်ငံရေးအကျဉ်းသားဖြစ်ချင်းမဖြစ်ချင်းဆိုတာက policy တိုင်းတဲ့သူတွေနဲ့ပဲတိုင်တယ်လေ။အကျဉ်းသားဌာနဆိုတာကတရားရုံးကနေအမိန့်ဆက်လိုက်တဲ့သူတွေကိုဒီလူတွေရဲ့လုံခြုံရေးစံမာရေးသူတို့တွေထွက်မပြေးနိုင်ဘူးသူတို့တွေအသက်ရှင်ရနေပြင်ပလောကတွေကိုပြန်ရောက်နိုင်ဖို့ဒါတွေကိုပဲအဓိကတာဝန်ယူထားရတဲ့သူတွေလေအရင်တုန်းကဒီအနေအချင်းသားမရှိဘူးဆိုတာပြည်ထောင်စုဝန်ကြီးဌာနကပဲဝန်ကြီးဌာနအဆင့်ကပဲပြောခဲ့တာအခုကတော့ဒီအချင်းဦးကြီးကနေတော့ပြောတာဖြစ်တယ်သူတို့ page မှာတင်လိုက်တဲ့အခါမှာ letter hand လည်းမပါဘူးအောက်မှာဘယ်သူကတာဝန်ခံပြီးတော့ဒီစိတ်မှန်ကိုထုတ်တယ်ဆိုတာလည်းမပါဘူးပေါ့ဗျာဒီပေါ်မှာတော့ကျွန်တော်ကအငင်းခုန်ဖြစ်ကြရတယ်မလိုပါဘူးကျွန်တော်တို့ဒီအချင်းကြစဉ်အချိန်လုံးကဒီမှာနိုင်ငံမှာနိုင်ငံရေးတင်းသားမရှိဘူးဆိုပြီးတော့အဲ့လုံးကဒီနာဝတနာအဖဒီအနာရှင်တွေကတောက်လျှောက်နိုင်ငံတကာမှာလိန်ခဲ့တာလေအဲ့ဒီရဲ့ policy ပေါ်မှာကင်ကွယ်ပြီးတော့ပဲအချင်းဦးကြီးကကျွန်တော်တို့ကိုနိုင်ငံရေးအချင်းသားလို့မတတ်မှတ်ပဲနဲ့ကျွန်တော်တို့ကိုတီးတန့်အချင်းသားဆိုပြီးတော့အခြားရာဇဝတ်အချင်းသားတွေနဲ့အတူတူမထားခဲ့ရင်ကျွန်တော်တို့ကိုတီးတန့်ထားခဲ့အဲ့ဒါကြောင့်ကျွန်တော်တို့ကအမြဲတမ်းတိုက်တွန်းနေတဲ့လွှတ်တော်တွေအစိုးရတွေကိုကျွန်တော်တို့နိုင်ငံမှာနိုင်ငံရေးတင်းသားအတိတ်ရောက်ခွင့်ရတခုတိတိကျကျခံရရင်မှတရားဝင်ပြဋ္ဌာန်းပေးဖို့လိုပါအဲ့လိုမျိုးအစီအဝင်ပြဋ္ဌာန်းမရှိရတဲ့ကြောင့်အခုလိုမျိုးအငင်းခုန်နေဖြစ်နေရတာဖြစ်တာပေါ့နော်
။သမ္မတရဲ့တတိယအကြိမ်လူငင်းချမ်းသာခွင့်ကိုမနေ့ပြန်မှာပေးသွားမှာဖြစ်တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ဒီပေါ်မှာ RFA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ကျမသတိမင်းစင်ပါရှင်။